တရင်သမားတွေတရင်မှန်ရာရဲ့အလုပ်လုပ်တာဟာယာစွမှုကျွလွန်တာမဟုတ်လို့တရင်သမားတွေပေါ်တရားလည်းလို့ဖန်စီတပ်ဖြတ်မှုအဆုံးသတ်ရေးနဲ့တရားမျှတမှုရှိရှိအရေးယူနိုင်ရေးကြိုးပမ်းသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီ ICPM ကပြောပါတယ်မြန်မာပါကဘာတဝန်းဒီနေ့အထိတရင်သမား60ကျော်အသက်ခံရတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကအစိုးရကစားထွက်လာခြင်းမြန်မာသတင်းလွတ်လပ်ခွင့်နဲ့နှိုင်းယှဉ်ပြီးပြောသွားတာပါမဆုမွန်ပြပြပေးပါအောင်ခင်ဗျာ
2024ခုနှစ်အတွင်းအခုချိန်ထိကမ္ဘာတဝန်းမှာသတင်းတောက်68ယောက်တာဝန်ထမ်းဆောင်ရင်းနဲ့အသက်ခံခဲ့ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာ3ယောက်သေဆုံးတဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကအစိုးရခန်းစားသည့်မနေ့ကထုတ်ပြန်ပါတယ်အသက်ခံရတဲ့သတင်းသမားတွေက60ရာခိုင်နှုန်းဟာပရိမခဖြစ်နေတဲ့နိုင်ငံတွေမှာသေဆုံးခဲ့တာဖြစ်တယ်လို့အစိုးရခန်းစားကဖော်ပြပါတယ်ဒါဟာဆိုရင်10နှစ်ကျော်တာကာလအတွင်းမှာရာခိုင်နှုန်းအများဆုံးပါလို့ UNESCO အဖွဲ့ကြီးကပြောပါတယ်ဒီစင်ခန်းစားနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်စ်ကမနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
် More of the 42 killed in countries in conflict 18
ဒီဆုံးခဲ့တဲ့သတင်းသမားတွေက42ယောက်ဟာပြည်ပကဖြစ်နေတဲ့နိုင်ငံတွေမှာတည်ဆုံးခဲ့တာပါ18ယောက်ကပါလက်စတိုင်းနယ်မြေမှာတည်ဆုံးခဲ့တာဖြစ်ပြီးယူကရိန်းမှာ4ယောက်ကိုလံဘီယာနိုင်ငံမှာ4ယောက်အီရတ်လက်ဗနွန်မြန်မာနိုင်ငံတွေမှာ3ယောက်စီတည်ဆုံးခဲ့ပါတယ
်ဆီးရီးယား၊ချက်၊ဆိုမာလီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာလည်းတည်ဆုံးသူ1ယောက်စီရှိခဲ့ပါတယ်လို့ UNESCO အဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်ပရိမခဖြစ်ပွားနေတဲ့နေရာတွေမှာယုံကြည်စိတ်ချရတဲ့သတင်းတွေကိုရဖို့တိတ်ကိုအရေးကြီးတဲ့အကြောင်း UNESCO အဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးချုပ် Audrey Azoulay ပြောဆိုတာကိုလည်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရကပြောပါတယ်ဒီလိုသတင်းမှန်တွေရဖို့တာဝန်ယူလောက်ကိုင်းနေတဲ့သတင်းသမားတွေအသက်ဖြတ်ခံရတာကတော့လက်မခံနိုင်တဲ့လုပ်ရပါလို့အတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်စ်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာအသက်ဖြတ်ခံခဲ့ရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ ICPN ရဲ့အတွင်းမှုဦးတိုးစော်လက်ကလည်း VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့မှတ်တမ်းတင်ထားတာတော့အာနာသိမ့်ပြီးဒီ3နှစ်ကျော်အတွင်းမှာအသက်ခံရတဲ့သတင်းတော့9ယောက်ရှိပါတယ်။အသက်ခံရတော့မျိုးစုံပေါ့ဗျာတချို့ကထောင်ထဲမှာနေတယ်ဒီနှစ်ထဲမှာ3ယောက်ဆိုတာတော့ဒီကြိုက်ထုံမှာ3ကြိုက်ထုံမှာ2ယောက်ပေါ့နော်သတင်းတော့တွေပါကိုထက်မြတ်သူနဲ့ကိုဝင်းထုပ်ဦးပါကျွန်တော်ရဲ့ចောင်းသားဟောင်းတွေပါသူတို့ကတော့ဟိုသူတို့တဲတဲ့အိမ်မှာတခါလေတနက်နဲ့ဝင်ပြတ်သက်သွားတယ်ပေါ့ဗျာနောက်တခါကိုနေလင်းထိုက်သူကလည်းဟို DBB ရဲ့ CJ ပါအနှစ်20ကြာထားတယ်သူကတော့ထောင်ထဲမှာဈေးကူတာမခံဘဲနဲ့ဆုံးသွားတာပေါ့အဲ့တော့ကျွန်တော်တို့မှတ်တမ်းနေအရာတော့9ယောက်ရှိပါတယ်ဟိုလုတ်ပြီးမှအပြင်မှာသေးတာဥပမာကဘာကပြားဆရာစိမ့်ပေါ့ဗျာသူကတော့ဟိုသေကန်နီးမှပဲလွတ်ပေးလိုက်တယ်3ရက်လောက်နေတော့သေတယ်ပေါ့ဗျာအဲ့လိုစီရင်မပါပါဘူးအဲ့တော့ကျွန်တော်တို့ရှိတဲ့စီရင်ထဲမှာတော့ဒီနီးမျိုးစုံနဲ့ဟိုဆေးကူထောင်ထဲမှာသေရလို့ရှိတယ်စစ်ကြောကြီးမှာသေရလို့ရှိတယ်ဒီတိုင်းမဲ့တနက်နဲ့ပြတ်သက်သွားလို့သေရလို့ရှိပါတယ်အဲ့ဒါတော့ကျွန်တော်တို့စီရင်ပြုစုထားတယ်ဖြစ်တဲ့အဖြစ်ပြက်အသေးစိတ်ကိုကျွန်တော်တို့မှတ်တမ်းတင်ထားတယ်ဘာလို့လဲတချိန်ကြာရင်ဒီဥစ္စာတွေကသတင်းတောက်တွေကိုဟိုတရားလက်လွတ်တတ်တယ်ဆိုတာလေဟိုသတင်းတောက်ဆိုတာဟို journalism is not a crime ပေါ့ဗျာဘာရာဇဝမှုမှကျူးလွန်တာမဟုတ်ဘူးသူတို့အလုပ်သူတို့လုပ်တာကိုဒါမျိုးရေးရဲဆက်ဆက်အသက်သေတဲ့အထိအသက်ခံတာတချိန်ကြာရင်တော့သူတို့ရဲ့သတင်းသမားတွေအတွက်တရားမျှတမှုကိုပြန်ဖော်ဆောင်နိုင်အောင်လို့သတင်းမီဒီယာကောင်စီနေနဲ့စနစ်တကျလည်းမှတ်တမ်းတင်ထားတယ်သက်ဆိုင်ရာကျွန်တော်တို့အစုအဖွဲ့တွေဥပမာ UNESCO လိုဟာမျိုးသူတို့နိုဝင်ဘာ2ရက်ကသတင်းသမားတွေကိုတရားလက်လွတ်တက်ဖြတ်တဲ့အားနေပြီးတော့ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတာကိုအရေးယူမယ်ဆိုတဲ့နေ့တွေပါရှိတယ်။အဲ့လိုမှလည်းကျွန်တော်တို့စီးရင်နေပေးပို့ထားတယ်ပေါ့ဗျာ
။ဒါကတော့မြန်မာနိုင်ငံကသတင်းသမားတွေရဲ့လွတ်လပ်ခွင့်အခြေအနေမြန်မာသတင်းမီဒီယာကောင်စီ ICPN ရဲ့အတွေ့အမှုဦးတိုးစော်လက်ကပြောပြသွားတာဖြစ်ပါတယ်ရှင်။